2019ခုနှစ်ကတော့အာကာသစူးစမ်းလေ့လာရေးကိုထဲထဲဝင်ဝင်အနဲ့ဆိုင်ဆုံးအဖြစ်တမိုင်းတွင်ရမယ်နှစ်တစ်နှစ်ဆိုရင်မှားမယ်မထင်ပါဘူး။ NASA American အာကာသစူးစမ်းလေ့လာရေး Agency ရဲ့ New Horizons အာကာသယင်ငယ်ဟာကမ္ဘာကနေမိုင်ပေါင်း 18,400 နီးပါးကွာဝေးတဲ့Ultima 2 လေးဆိုတဲ့ဂျိုသိန်းဂျိုမွားလေးကိုဓာတ်ပုံရပ်ယူနိုင်ခဲ့ပါတယ်ဒီဂျိုသိန်းငယ်လေးဟာအာကာသယာဉ်ကနေတွေ့မြင်ခဲ့ရတဲ့ရှေးအကျဆုံးဂျိုသိန်းလေးပဲဖြစ်ပါတယ်ကမ္ဘာတဝန်းကကျေတရာစိတ်ဝင်တစားလေ့လာသူတွေအတွက်လည်းညရန်ကောင်းကင်တစ်ခွင်မှာလက်တစ်ခုလုံးအပြည့်ကျက်တဲ့မြင်ကွင်းကိုတွေ့ခဲ့ရပါတယ်ကြုံတော့ကြုံခဲ့နေလက်နဲ့ကမ္ဘာမြေကြီးတန်းတဲကြပြီးလက်ကျက်တာကိုတွေ့မြင်ခဲ့ကြရတာပါ
Algo que nunca había visto
ဒီလိုမျိုးကျွန်မတစ်ခါမှမတွေ့ဘူးပါဘူးသိလာတဲ့ဒီလိုမြင်ကွင်းကိုဒီညထဲမှာတွေ့လိုက်ရတာဟာသိတ်ကိုစိတ်ဝင်စားစရာကောင်းပါတယ
်။လက်ကျက်နေတဲ့အချိန်မှာ Super Blood Moon သွေးရောင်တန်းနေတဲ့မဟာလာမင်းကြီးလို့တင်စားကြပြီးကမ္ဘာမြေပြင်ကိုပါရောင်ပြန်ဟပ်ခဲ့ပါတယ်။အနာဂတ်မှာလူပါတဲ့အာကာသယာဉ်တွေကိုလမ်းညွှန်နိုင်ဖို့အတွက် SpaceX အာကာသလွှတ်တင်စခန်းကနေလူမပါတဲ့ Dragon 2အာကာသယာဉ်ကို March လအတွင်းကလွှတ်တင်နိုင်ခဲ့ပါတယ်။ Dragon 2ယာဉ်ဟာISS နိုင်ငံတကာအာကာသစခန်းကိုစက်ရုပ်လက်ရည်အကူအညီမလိုပဲအောင်မြင်စွာဆက်ရောက်နိုင်ခဲ့ပါတယ်။ Dragon 2အာကာသယာဉ်မှလိုက်ပါသွားတဲ့ Spartan လို့နာမည်ပေးထားတဲ့လူရုပ်နဲ့အတူ ISS နိုင်ငံတကာအာကာသစခန်းကလေတရဲတွေကလေနမူနာကိုစမ်းသပ်ခဲ့ကြပါတယ်။ February လတုန်းကတော့ SpaceX ကနေ Rocket ဒုံးယဉ်တစ်စင်းနဲ့ Beer Sheet ဆိုတဲ့လာဆင်းယဉ်ကိုလွှတ်တင်ခဲ့ပါတယ်။ Beer Sheet ဆိုတာ Hebrew ဘာသာနဲ့ပနာမကနဦးကိုဆိုလိုတာပါတဲ့။SpaceX နဲ့ Israel NGO တို့ပူးပေါင်းပြီးတော့လာဆင်းယဉ်တွေလွှတ်တင်ခဲ့တာအဆင်ပြေခဲ့ပေမဲ့တို့ April လတုန်းကလာဆင်းယဉ်ဟာအင်ဂျင်ဆက်ချွတ်ရင်းပြီးပြတ်ကျခဲ့ပါတယ်။ American ကာကွယ်ရေးဝန်ကြီးဌာနကလည်းအနာဂတ်မျိုးသားလုံခြုံရေးအတွက်ရည်ရွယ်ပြီး SpaceX ရဲ့ Falcon Heavy Rocket ဒုံးယဉ်လွှတ်တင်ရမှာအတိအမှတ်ပြုပူးပေါင်းပါဝင်ခဲ့ပါတယ်။ဒါဟာ American စစ်တပ်ကနေပြန်လည်အသုံးပြုတဲ့ Rocket ဒုံးယဉ်ပြန်နဲ့ပထမဆုံးပူးပေါင်းလိုက်တာဖြစ်ပါတယ်။ဒီလိုနှစ်ဖက်စလုံးရဲ့ပူးပေါင်းဆောင်ရွက်မှုကြောင့်လဘော်ကိုအတိအကျဆင်းသက်နိုင်ခဲ့ပေမဲ့လို့လေနောက်ထပ်တစ်ကြိမ်လဘော်ကိုလွှတ်တင်တဲ့ယင်တစ်စင်းကတော့မအောင်မြင်ရှာပါဘူးဇူလိုင်လတုန်းကတော့ချီလီနိုင်ငံမှာလအရိတ်ကနေကိုဖုံးလိုက်တာကြောင့်နေလုံးဝကျက်ခဲ့ပြီးနိုင်ငံတော်အမှောင်ဖုံးခဲ့ပါတယ်ဒီလိုနေကျက်တာဟာကမ္ဘာမှာ18လအတွင်းတစ်ကြိမ်ဖြစ်လေရှိပါတယ်အဲ့ဒီနောက်တရုတ်နိုင်ငံမှာပုဂ္ဂလိကပိုင်း Link Space Company ကနေတတိယမြောက်ဒုံးယင်ပြန်တစ်စင်းကိုဩဂတ်လအတွင်းကအောင်မြင်စွာလွှတ်တင်နိုင်ခဲ့ပါတယ်။အင်ဂျင်နီယာတွေကဒီဒုံးယဉ်ပြန်ကိုဧပြီလအတွင်းကစမ်းသပ်ခဲ့ကြတာဖြစ်ပါတယ်။စက်တင်ဘာလတုန်းကအင်အားပြင်းထန်တဲ့ဒိုရီယန်ဟာရီကိန်းမုန်တိုင်းဟာဘာဟားမားစ်ကျွန်းကိုဝင်ရောက်တိုက်ခတ်ခဲ့ပြီးအပြည့်အစည်းများခဲ့ပါတယ်။ ISS နိုင်ငံတကာအာကာသစခန်းကနေဒိုရီယန်ဟာရီကိန်းမုန်တိုင်းကိုလှမ်းတွေ့ခဲ့ကြရပြီးအင်အားအပြင်းထန်ဆုံးမုန်တိုင်းတွေကတစ်ခုအဖြစ်မှတ်တမ်းတင်ခဲ့ရပါတယ်။American ပြည်တော်စုမှာရှိတဲ့ Storm Area 51အမှတ်51ဆိုတဲ့နေရာကတော့ Facebook မှာဟာတာတစ်ခုပါပဲ။ Nevada ပြည်နယ်မှာရှိတဲ့စစ်ဖက်အစ်မြင့်လုံခြုံရေးတပ်စခန်းကသုတေသနဌာနဟာဂျိုးသားတွေကိုဖမ်းထားတဲ့နေရာရဲ့လို့အငင်းပွားနေကြတာကြားခဲ့ပါပြီ။ဒါကြောင့်တန်းနဲ့ချီတဲ့စိတ်ဝင်စားသူတွေကလူမှုကွန်ရက် Facebook ကနေ Storm 51ကိုစူးစမ်းလေ့လာခြင်းနဲ့လို့ပြောနေကြပါတယ်။ American လေတပ်ကတော့Don't even think about it. ရောင်လို့တောင်မစဉ်းစားကြပါနဲ့
။ You got a very polite
ဒီနေရာမှာဘာမှအထွေထူးမရှိပါဘူးဆိုတာသိကြတယ်လို့ဖြစ်အောင်ယဉ်ကျေးတဲ့ရဲအရာရှိတယောက်တော့အမျက်ရှိနေပါတယ်။ဒါပေမဲ့လည်းဒီနေရာကိုလာဆက်စုကြတာဘယ်သူပဲဖြစ်ဖြစ်ပျော်စရာတော့ကောင်းပါတယ
်။ဒီသဲကန်နိုင်ရဲမှာလူတွေစုပြီးပါတီတွေလှုပ်ကြပျော်ကြပါကြတာအနည်းဆုံးအကြိမ်200လောက်တော့ရှိမှာပါပဲတဲ့။အောက်တိုဘာလတုန်းကတော့ Christina Koch နဲ့ Jessica Meyer တို့ဟာကမ္ဘာမှာပထမဆုံးအာကာသရဲကိုလမ်းလျှောက်တဲ့အမျိုးသမီးအာကာသလေတရဲတွေအဖြစ်တမိုင်းတွင်ခဲ့ပါပြီ။ Christina နဲ့ Jessica တို့ဟာ ISS နိုင်ငံတကာအာကာသစခန်းကနေလေဟာပြင်းထဲကိုထွက်ပြီးပြတ်တောက်နေတဲ့ Power Network ဂွင်းဆက်ကိုပြုပြင်နိုင်ခဲ့ကြလို့ပါပဲ။ Jessica ဟာအခုမှပထမဆုံးအာကာသရဲကိုလမ်းလျှောက်ဖူတာဖြစ်ပါတယ်။အမျိုးသမီးတွေထဲမှာတော့15ယောက်မြောက်ဖြစ်ပြီးတော့ဒီလိုလေဟာပြင်းထဲလမ်းလျှောက်သူတွေထဲမှာတော့228ယောက်မြောက်ဖြစ်ပါတယ်။
The idea of having the honor of being
ဒီလိုခွန်ပြုကြတာကပထမအဆုံးအမျိုးသမီးတယောက်အနေနဲ့လာပါမှာလမ်းလျှောက်ရတယ်လို့မျိုးသိပြီးတော့ခွန်ယူစရာကောင်းပါတယ်။ဟုတ်ပါတယ်။ဒါကကျမရဲ့စိတ်ကူးရင်အိမ်မက်တစ်ခုပါ။ကျမရဲ့ဘဝဆိုရင်လည်းမမှားပါဘူး။ဒါပေမဲ့ခုချိန်မှာတော့ဒီလောက်နဲ့ကျေနပ်ပါတယ်။ဒီနေ့ကျရင်တော့လာပါမှာလမ်းလျှောက်မဲ့ပထမအဆုံးအမျိုးသမီးဖြစ်လာလိမ့်မယ်လို့မျှော်လင့်ပါတယ်။
နိုဝင်ဘာလကျတော့တရုတ်အာကာသသိပ္ပံပညာရှင်တွေက နဂရငွေ့တန်းကိုသူတည်တနာလောက်ကြရမှာ black hole ဆိုတဲ့တွင်းနယ်ကြီးကိုတွေ့ခဲ့ကြပါတယ်။အဲ့ဒီ black hole အရာမှတွင်းနယ်ကြီးဟာအရွယ်အစားကြီးမားကျယ်ပြန့်လွန်းလို့သိပ္ပံပညာရှင်တွေကမရှိသင့်ဘူးလို့တောင်ဆိုကြတာပါ LB1 တွင်းနယ်ကြီးဟာကမ္ဘာကနေအလစ်နှစ်ပေါင်း 15,000 ကျော်ဝေးပြီးနေရတုရေထက်အဆ80ပိုကြီးတယ်လို့ဆိုကြပါတယ်။ NASA American အာကာသစူးစမ်းနည်းလာရေးအေဂျင်စီကနေနဲ့အနီးဆုံး Mercury ဗုဒ္ဓဟူးဂျိုဟာနေရရှိကနေဖြတ်တန်းနေတဲ့ပုံကိုဗီဒီယိုနဲ့မှတ်တမ်းတင်နိုင်ခဲ့ပြီးတချို့က Transit ခရီးတစ်ချောင်းဖြတ်တန်းရလို့ခေါ်ဆိုခဲ့ကြပါတယ်။ဒီဖြတ်တန်းမှုဟာအနှစ်တရာမှာ73ချိန်ဖြစ်လေရှိပြီး2023ခုနှစ်မတိုင်မီထပ်တွေ့ရမယ်ပုံမပေါ်ပါဘူး။နောက်ဖြစ်ရတခုကတော့ NASA ကနေ Cookies Biscuit Moon ဖုတ်တဲ့ Oven မီးဖိုလေးတစ်လုံးကို ISS နိုင်ငံတကာအာကာသစခန်းစီပို့ပေးလိုက်ပါသေးတယ်။အိန္ဒိယနိုင်ငံမှာတော့အာကာသအေဂျင်စီကနေဇူလိုင်လတုန်းကလဘော်ကိုအာကာသယာဉ်တစ်စီးလွှတ်တင်ခဲ့ပေမဲ့လို့စက်တင်ဘာလကျတော့အဆက်အသွယ်ပြတ်တောက်သွားပါတယ
်။လာစင်းရင်လည်းအဆက်အသွယ်ပြတ်သွားတာကိုကျွန်တော်စောင့်ကြည့်ခဲ့ပါတယ်။အလုံးစိတ်ပြက်နေတဲ့ပုံကိုလည်းသတိထားမိပါရယ်ကိုယ့်ရဲ့ကြိုးစားမှုအောင်မြင်တယ်ဆိုတာသေဖွဲကိစ္စမဟုတ်ပါဘူးနိုင်ငံတော်ကဒီကြိုးပမ်းမှုအတွက်ဂုဏ်ယူတယ်လို့သင်ခန်းစာတွေလည်းအများကြီးရပါတယ
် NASA American အာကာသစူးစမ်းလေ့လာရေးအေဂျင်စီမှအလုပ်လုပ်တဲ့အိန္ဒိယနယ်ပွား IT ကွန်ပျူတာနည်းပညာသမားတယောက်ရဲ့အကူအညီနဲ့အိန္ဒိယလဆင်းရင်ပြက်ကြတာကိုဒီဇင်ဘာလကျမှအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်နောက်ဆုံးမှာတော့ဒီနှစ်ကုံအားလက်ရဲ့အမည် SpaceX ကနေမြေပညာနဲ့မျိုးပွားထားတဲ့ကြွက်တွေကို ISS နိုင်ငံတကာအာကာသစခန်းစီဆေးလွတ်နိုင်ခဲ့ပါတယ်။လူအပါဝင်နှုတ်တိုက်သတ္တဝါတွေဘလို့ကြီးပြင်းကြသလဲခန္ဓာကုန်ဖွဲ့စည်းပုံဘလို့ပြောင်းလဲကြသလဲစတာတွေကိုဒီခွန်အားအပြည့်နဲ့ Mighty Mice လေးတွေကတဆင့်လေ့လာနိုင်မှာဖြစ်ပါတယ်။တရားဝပြောစွာအသက်ရှိရှိဘလို့နေထိုင်ကြမလဲဆိုတာကိုရှင်းနေမှာစောင့်ကြည့်လေ့လာကြပါစို့ရှင်။